Welcome to the Voice of America in Burmese.
မင်္ဂလာညနေခင်းပါရှင်2016ခုနှစ်စက်တင်ဘာလ10ရက်စနေနေ့ညနေခင်း VOA မြန်မာပိုင်းစီစဉ်တွေကိုညနေ6နာရီခွဲက9နာရီထိ American ပြည်သူမျိုးတော် Washington DC ကနေလိုင်းဒိုမီတာ19.25တို့ကတိုက်ရိုက်ထုတ်လွှင့်ပေးနေပါတယ်ရှင်ကျွန်မအီတန်စမဒီကနေ့တွေအစီအစဉ်တွေကိုတင်ဆက်ပေးသွားမှာပါ
မင်္ဂလာပါကျွန်တော်ရန်နိုင်ပါဒီကနေ့စနေညနေခင်းသတင်းတွေကိုနားလည်နေတူကြည်ညာပေးသွားမှာဖြစ်ပါတယ်ဆီးရီးယားစစ်ပွဲရပ်တန့်မှုအတွက်အမေရိကန်နဲ့ရုရှားနိုင်ငံသဘောတူညီမှုတွေရခဲ့ကြပါတယ်မြောက်ကိုရီးယားနိုင်ငံနျူကလ িয়ার စမ်းသပ်မှုကိုအမေရိကန်သမ္မတဘရောက်အိုဘားမားကပြစ်တင်ရှုတ်ချလိုက်ပြီးတော့ဒါဟာဒေတာတွင်းနဲ့နိုင်ငံတကာလုံခြုံရေးကိုချင်းချောက်နေတာဖြစ်တယ်လို့ပြောလိုက်ပါတယ်နိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်တော်ဆန်းစုကြည်ဟာဗြိတိန်နိုင်ငံကိုဒီကနေ့မနက်မှာထွက်ခွာသွားပြီးတော့ဗြိတိန်မှာတော့ဝန်ကြီးချုပ်တစ်ထရီဆာမေနဲ့တွေ့ဆုံသွားဖို့ရှိပါတယ်ဒီလိုထိတ်တန့်ရောက်မြန်မာနဲ့နိုင်ငံတကာသတင်းတွေကိုအခုညနေခင်းမှာကြားမှာဖြစ်ပါတယ်ခင်ဗျာ
ဟုတ်ကဲ့ပါရှင်သတင်းတွေပြီးမှသောတာရှင်တွေနားဆင်ကြရမှာကနိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်တော်ဆန်းစုကြည်ရဲ့ဗြိတိန်နိုင်ငံခီးစဉ်နောက်ဆုံးရအခြေအနေကို
ဗြိတိန်ဝန်ကြီးချုပ်ဟောင်းဒေးဗစ်ကမ်မွန်နဲ့တွေ့အင်္ဂါနေ့မှာဇွန်လကျောင်းနဲ့တွေ့ရမယ်
နိုင်ငံတော်သမ္မတရုံးကဦးစော်ထေကအခုလိုပြောကြားချက်တူနဲ့တူတနိုင်ငံလုံးအပြစ်ရစာချုပ် NCA ကိုကြံလက်နက်ကိုင်အဖွဲ့အားလုံးလက်မှတ်ရေးထိုးနိုင်ရေးကိစ္စအပြင်မြန်မာနိုင်ငံရဲ့ရေအောက်၅တရံစာတဆွေးရင်ပွဲအခြေအနေအကြောင်းစတဲ့သတင်းတွေကိုပြောပြသွားဖို့ရှိပါတယ်အခုနောက်ဆုံးရောက်ထိတ်တန့်သတင်းတွေကိုကိုရန်နိုင်နဲ့နန်းလောင်တို့ကကြီးညာပေးသွားမှာပါ
ဆီးရီးယားနိုင်ငံမှာ၅နှစ်ကြာဖြစ်ပွားနေတဲ့စစ်ပွဲတွေကိုရပ်တန့်ပြီးနိုင်ငံတွင်းကအကြမ်းဖက်အဖွဲ့တွေကိုတိုက်နေတာမှာနိုင်ငံပူးပေါင်းဆောင်ရွက်မှုတွေလှုပ်သွားဖို့အတွက်ရှုပ်ထွေးပြီးရည်မှန်းချက်ကြီးလာတဲ့အစီအစဉ်တစ်ရပ်ကိုအမေရိကန်နဲ့ရုရှားနှစ်နိုင်ငံကစနေနေ့မနက်ကဂျနီဗာမြို့မှာချိန်ညှာလိုက်ပါတယ်။အဲ့ဒီသဘောတူညီချက်ကတနိုင်ငံလုံးတိုင်းတာနဲ့အပြည့်ရထားတာကိုအဖွဲ့အားလုံးအနေနဲ့ပြန်လည်လှုပ်ဆောင်ကြဖို့တောင်းဆိုထားပါတယ်။မွတ်စလင်တွေရဲ့အပွဲတော်စတင်တဲ့စက်တင်ဘာ12ရက်နေ့ညနေနေဝင်ချိန်ကစတင်ပြီးတော့ပြစ်ခတ်တိုက်ခိုက်မှုတွေကိုအဆုံးသတ်မှာဖြစ်ပါတယ်။ဆီးရီးယားနဲ့ဒေသတွေမှာရှိတဲ့ပြည်သူတွေအတွက်ပို့ပြီးတော့အထိပ္ပယ်ဖြစ်ွားတဲ့အပွဲတော်ဖြစ်အောင်လုပ်ဖို့အတွက်သက်ဆိုင်ရာအဖွဲ့တွေအားလုံးပေါင်းပြီးလှုပ်တာတင့်တော်မယ်လို့ထင်ပါတယ်ဆိုပြီးအမေရိကန်နိုင်ငံသားရေးဝန်ကြီးဂျွန်ကယ်ရီကရုရှားနိုင်ငံသားရေးဝန်ကြီးဆာဂေးလက်ဘရော့ဖ်နဲ့အတူပြုလုပ်တဲ့သတင်းစာရှင်းလင်းပွဲမှာပြောကြားသွားခဲ့ပါတယ်အတိုက်ခံတွေရှိတဲ့နေရာတွေနဲ့တခြားသဘောတူထားတဲ့နေရာတွေမှာဆီးရီးယားအစိုးရတပ်တွေအနေနဲ့လေကြောင်းကနေပြန်တမ်းပြီးထိုးစစ်ဆင်တာတွေမလုပ်ဖို့တားမြစ်ထားတဲ့အချက်တွေကိုအမေရိကန်နဲ့ရုရှားနိုင်ငံကသဘောတူခဲ့တာဖြစ်ပါတယ်သမ္မတအာဆက်အစိုးရတပ်တွေရဲ့လေကြောင်းတိုက်ခိုက်မှုတွေကရသတိစိမှုရွှေပြောင်းခြေချနေထိုင်မှုနဲ့တိုက်ခိုက်မှုတွေမှာအများဆုံးမကြာခဏဖြစ်တဲ့ချိုးဖောက်မှုတွေရဲ့အဓိကအကြောင်းရင်းဖြစ်တယ်ဆိုပြီးတော့ဝန်ကြီးကယ်ရီကပြောပါရခင်ဗျာ
မြောက်ကိုရီးယားနိုင်ငံရဲ့တောက်ကြနေကနျူကလ িয়ার စမ်းသပ်မှုအတွက်အမေရိကန်သမ္မတဘရက်အိုဘားမားကပြစ်တင်ရှုံချလိုက်ပြီးတဟာဒေတာရင်းလုံခြုံရေးကိုရောနိုင်ငံတကာငြိမ်းချမ်းရေးနဲ့တည်ငြိမ်ရေးကိုပါအကြီးအကျယ်ချိန်ချောက်တာလို့ပြောလိုက်ပါရမြောက်ကိုရီးယားအစိုးရရဲ့အရန်စားတဲ့မတည်ငြိမ်အောင်လှုပ်ဆောင်မှုတွေဟာနျူကလ িয়ার နဲ့တာဝဲပစ်ဒုံးကျည်ထုတ်လုပ်ဖို့မနေမနာစူးစမ်းရင်းသူ့ပြည်သူတွေကိုဆင်းရဲတွေနဲ့ဆက်စည်လို့အထူးကြံဖြစ်စေတယ်လို့သမ္မတရဲ့ပြောကြားချက်ကိုအင်ဖြူရောကကြေညာချက်ထုတ်ပြန်ခဲ့ပါတယ်တောက်ကြနေကပဲကုလသမဂ္ဂလုံခြုံရေးကောင်စီကတကပိတ်စည်းဝေးခဲ့ပါတယ်မြေအောက်မှာလုတ်သွားတဲ့နျူကလ িয়ার စမ်းသပ်မှုကိုကောင်စီအဖွဲ့ဝင်15နိုင်ငံတို့ကပြင်းပြင်းထန်ထန်ပြစ်တင်ရှုံချလိုက်တယ်လို့ကုလသမဂ္ဂဗတိရင်စာရမှာပြဋ္ဌာန်းချက်အပိုက်53အရတင့်တော်တဲ့အရေးယူမှုတွေလုပ်ဖို့ချက်ချင်းလှုံ့ဆော်သွားမယ်လို့လုံခြုံရေးကောင်စီအဖွဲ့ဥက္ကဋ္ဌနယူးဇီလန်သံအမတ်ဂျီယက်ဗန်ဘိုဟီမန်ကသတင်းထောက်တွေကိုပြောပါရယ်ဒီပြဋ္ဌာန်းချက်မှာတန်းခတ်အရေးယူမှုတွေလုပ်ဖို့ပါပါရယ်လက်ရှိချမှတ်ထားတဲ့ကုလသမဂ္ဂဆုံးဖြတ်ချက်၄ခုကိုအမေရိကန်နဲ့မိတ်ဖက်နိုင်ငံတို့အာသွန်ခေါ်ဆိုင်လုပ်ကိုင်းသွားမှာဖြစ်တယ်လို့ဂျပန်ဘက်ကလည်းပိတ်ဆို့တန်းခတ်မှုတွေအသစ်ချမှတ်သွားမယ်လို့ဆိုပါရယ်တရုတ်နိုင်ငံချားရေးဝန်ကြီးဌာနပြောခွင့်ရဟွာချောင်ရင်းကလည်းမြောက်ကိုရီးယားကိုအခြေအနေတွေသိဆိုမလာခင်မှာသူ့ရဲ့လုပ်ရက်တွေကိုရပ်ဆိုင်မှုပြောကြားခဲ့ပါတယ
်။မနေ့ပြန်စက်တင်ဘာ17ရက်နေ့တနင်္ဂနွေနေ့ဟာအမေရိကန်ပြည်ထောင်စုကိုအကြမ်းဖက်သမားတွေတိုက်ခိုက်ခဲ့တဲ့စက်တင်ဘာ17ရက်အကြမ်းဖက်တိုက်ခိုက်မှုကြီးဖြစ်ခဲ့တဲ့15နှစ်ပြည့်နှစ်ပတ်လည်နေ့ဖြစ်ပါတယ်။ဒီဖြစ်ရပ်ဟာအမေရိကန်သမိုင်းမှာကန်ဆိုးမှုမောင်းအကြဆုံးကာလတွေကတစ်ခုဖြစ်တယ်လို့အမေရိကန်သမ္မတဘရက်အိုဘားမားကစနေနေ့ကပြောကြားခဲ့တဲ့သူ့ရဲ့ပတ်စင်မိန်ခွန်းမှာပြောကြားသွားပါတယ်။15နှစ်အတွင်းအများကြီးပြောင်းလဲသွားခဲ့ပေမဲ့ကျွန်တော်တို့ကိုအမေရိကန်တွေအဖြစ်သတ်မှတ်ထားတဲ့အဓိကဆန်တန်ဘိုးတွေကတော့ပြောင်းလဲမသွားဘူးလို့သမ္မတအိုဘားမားကပြောပါတယ်။ဒါပြင်အကြမ်းဖက်သမားတွေအနေနဲ့အမေရိကန်ပြည်ထောင်စုကိုဘယ်တော့မှအနိုင်ယူသွားနိုင်မှာမဟုတ်ဘူးလို့လည်းသမ္မတအိုဘားမားကပြောပါတယ်။မနေ့ပြန်တနင်္ဂနွေနေ့မှာကြားထုတ်တဲ့ September 17အထိမ်းအမှတ်အောက်မေ့ပွဲအခမ်းအနားမှာတော့သမ္မတအိုဘားမားဟာအင်မီရောမှာပဲငြိမ်သက်စွာနဲ့ဂုဏ်ပြုသွားဖို့ရှိပါတယ်။အဲဒီနောက်မှာတော့သမ္မတအိုဘားမားဟာပန်ဒဂွန်စစ်ဌာနချုပ်မှာကျင်းပမယ့်အောက်မေ့ဂုဏ်ပြုပွဲအခမ်းအနားတွင်မိန့်ခွန်းပြောကြားသွားမှာဖြစ်ပါတယ်ခင်ဗျာ။
ဆော်ရီအာရေဗျနိုင်ငံမှာ၅ရက်သားကျင်းပတဲ့နစ်စင်ဟတ်ပွဲတော်ကိုတကဘာလုံးကအစ္စလာမ်ဘာသာဝင်ပေါင်းတသန်းခွဲထက်မနည်းရောက်ရှိလာပါတယ်။မက်ကာကိုဖျားဖို့ထွက်ဖို့ဆိုတာအစ္စလာမ်ဘာသာဝင်တွေလိုက်နာရမယ့်အချက်၅ချက်ထဲကတစ်ခုပါ။သွာလာလှုပ်ရှားနိုင်တဲ့မွတ်စလင်အလုံးတသက်မှာတခါတော့ဟတ်ဖျားပွဲကိုလာရောက်ဖို့မျှော်မှန်းထားကြတာပါ။လုံခြုံရေးအတွက်စိုးရိမ်မှုတွေရှိနေတာကြောင့်ဒီနေ့ဟတ်ပွဲတော်ကိုအီရန်နိုင်ငံကတပိတ်မောက်ထားပါတယ်ပြီးခဲ့တဲ့နှစ်မီနာမြို့ပွဲတော်မှာလူချင်းချင်းနှင်းမိပြီးတော့လူ2000ကျော်သေဆုံးတဲ့အထဲအီရန်နိုင်ငံသားယာနဲ့ချီပါဝင်ခဲ့ပါတယ်ဒီဖြစ်ရမှာဆော်ရီကျမ်းမာရေးနဲ့လုံခြုံရေးအရာရှိတွေရဲ့တုံ့ပြန်ဆောင်ရွက်မှုတွေညံ့ပြင်းနေဆိုပြီးအီရန်ဘက်ကပြောဆိုခဲ့တာပါဟတ်ပွဲတော်ကိုအီရန်ဘက်ကအခုလိုတပိတ်မောက်တာပထမဆုံးအကြိမ်တော့မဟုတ်ပါဘူးထင်ပေါ်ကျော်ကြားတဲ့ရှီယိုက်ဘာသာရေးဆရာရှိတ်နီမာအယ်နီမာကိုဆော်ရီကပြီးခဲ့တဲ့နှစ်ဇန်နဝါရီလအတွင်းကွပ်မျက်လိုက်တာကြောင့်အီရန်နိုင်ငံကဆော်ရီတန်ယုံမိရှုခံခဲ့ရတဲ့နောက်ပိုင်းဆော်ရီဖက်ကအီရန်နဲ့တန်တမန်ဆက်ဆံရေးဖျက်တောက်ခဲ့ပါတယ်။ခုသတင်းပတ်တွေအတွင်းမှာပဲနှစ်နိုင်ငံကြားအပြောဆိုတွေမြင့်တက်လာပါတယ်။ပြီးခဲ့တဲ့နှစ်ဖျားဖို့ချင်းချင်းနေမိတာကြောင့်ဆော်ရီအစိုးရကိုလူသက်သမားရေးလို့အီရန်ဘာသာရေးကောင်ဆောင်အယာတိုလာအယ်ခါမီနီကဆွဆွဲလိုက်ပြီးအစ္စလာမ်ဘာသာဝင်တွေရဲ့အထွတ်အမြတ်နေရာကိုဆော်ရီအာရေဗျတို့ကစီမံခန့်ခွဲဖို့အခွင့်အရေးရှိရလားဆိုပြီးတော့စိန်ခေါ်လိုက်ပါတယ်။အီရန်ကောင်ဆောင်တွေကိုလည်းမွတ်စလင်မဟုတ်ဘူးဆိုပြီးတော့ sorry arabia ကထင်ရှားတဲ့ဘာသာရေးကောင်ဆောင်ကလည်းတုံ့ပြန်ပါတယ
်ယူရိုနိုင်ငံဘက်ဒက်မြို့ကဈေးဝယ်စင်တာတစ်ခုအပြင်ဘက်မှာတောက်ချာနေကဘုံနှလုံးပောက်ကွဲခဲ့တာကြောင့်12ယောက်ထပ်မံတည်ဆုံးပြီးတော့ဒါဇင်နဲ့ချီဒဏ်ရာရသွားခဲ့ပါတယ်တောက်ချာနေညသကောင်မတိုင်ခင်ပောက်ကွဲခဲ့တဲ့ဘုံနှလုံးတွေကအနည်းဆုံးတစ်လုံးကတော့အသေးခံဘုံခွဲတိုက်ခိုက်ခဲ့တာဖြစ်တယ်လို့ယူရိုလုံခြုံရေးတာဝန်ရှိသူတွေကပြောပါတယ်ဒီတိုက်ခိုက်မှုဟာ IS အဖွဲ့ရဲ့လက်ချက်ဖြစ်တယ်လို့လည်းပြတင်ဝေဖန်နေပါတယ်ခင်ဗျာ
ဗီအိုအမေရိကန်တန်ညနေပဲမြန်မာဘာသာအစီအစဉ်တွေကိုညနေ6နာရီခွဲကနေ9နာရီထိလိုင်းဒိုမီတာ16 kHz 1063ညလိုင်းဒိုမီတာ19 kHz 15565လိုင်းဒိုမီတာ25 kHz 11965တို့ကနေပြီးတော့ထုတ်လွှင့်ပေးနေပါတယ်ခင်ဗျာ
ဒီကနေ့စနေနေ့ညနေခင်းနောက်ဆုံးရဒေတာတွင်းနဲ့နိုင်ငံတကာသတင်းတွေကိုဆက်လက်ကြီးညာပေးနေပါတယ်။နိုင်ငံတော်တိုင်းပင်ခံပုဂ္ဂိုလ်နိုင်ငံသားရေးဝန်ကြီးဒေါက်တာဆန်းစုကြည်ဟာဗြိတိန်နဲ့အမေရိကန်နိုင်ငံခီးစဉ်တွေအတွက်ဒီကနေ့အစတင်ထွက်ခွာသွားပါပြီ။ဒီကနေ့ညလန်ဒန်မြို့တော်ကိုရောက်မှာဖြစ်ပြီးညအိပ်ရန်နာမှာပါ။တနင်္ဂနွေနေ့မှာတော့ UK နိုင်ငံဆိုင်ရာမြန်မာတန်ရုံမှဥရောပအရှိအလယ်ပိုင်းနဲ့အာဖရိကတိုက်ကနိုင်ငံတွေမှာတာဝန်ကျနေတဲ့မြန်မာတန်မကြီးတွေနဲ့တွေ့ဆုံမယ်လို့နိုင်ငံတော်သမရုံးဝန်ကြီးဌာနပြောခွင့်ရဦးစောထေးက VOA ကိုပြောပါတယ်ဒီလနေ့မှာ Royal College of Defence Study ဆိုတဲ့ဗြိတိန်စစ်တပ်ကတူကိုတွားရောက်လေ့လာပါမယ်ပြီးတဲ့နောက် UK နိုင်ငံသားရေးဝန်ကြီး Boris Johnson တဲခင်းအခမ်းမဲ့နေ့လယ်စာစားပွဲကိုတက်ရောက်မှာဖြစ်သလိုဝန်ကြီးချုပ် Hong David Cameron နဲ့လည်းတွေ့ဆုံမှုရှိတယ်လို့ဦးစောထေးကပြောပါတယ်အင်္ဂါနေ့မှာတော့ဗြိတိန်ဝန်ကြီးချုပ် Theresa May နဲ့တွေ့ဆုံမှာဖြစ်သလိုဗြိတိန်အစိုးရအဖွဲ့တာဝန်ရှိသူတွေနဲ့လည်းအဲ့တရက်ထဲမှာပဲတွေ့ဆုံမှုရှိပါတယ်။အဲ့နောက်မှာတော့ဗြိတိန်ကနေအမေရိကန်ပြည်ထောင်စုကိုခီးဆက်မှာဖြစ်တဲ့ကြောင်းဥသောထေးက VOA ကိုအတည်ပြုပြောဆိုပါရခင်ဗျာ
။ဘင်္ဂလားဒေ့ရှ်နိုင်ငံကစစ်ရုံးတစ်ခုကိုမိအကြီးအကျယ်လောင်ကျွမ်းခဲ့တာမှာလူပေါင်း22ဦးထပ်မံတေဆုံးပြီးဒါဇင်နဲ့ချီတန်ရရသွားပါတယ်။အထက်၄ထပ်ရှိတဲ့စစ်ရုံးရဲ့ရင်းနှီးငွေစက်ခန်းထဲမှာစနေနေ့မနေ့ပိုင်းကပောက်ကွဲမှုဖြစ်ပြီးတော့မိစတင်လောင်ကျွမ်းခဲ့တာဖြစ်တယ်လို့တာဝန်ရှိသူတွေကပြောပါရယ်ဒီဆက်ယုံကမြို့တော်ဓာခအပြင်ဖက်ကလေးမှာပဲရှိနေတာပါအလုတ်ချိန်စားပြီးမကြခင်မိစလောင်ကျွမ်းတဲ့အချိန်ဆက်ယုံထဲမှာလူပေါင်း100နီးပါးရှိနေခဲ့တာပါဒီဆက်ယုံကနေအလူးကြော်နဲ့တခြားအိမ်သုံးပစ္စည်းတွေကိုထုတ်ပိုးတဲ့ပလတ်စတစ်အိတ်တွေကိုပုံနှိပ်ထုတ်လုပ်ပါရယ်မိလောင်မှုနဲ့ပတ်သက်တဲ့စုံစမ်းစစ်ဆေးမှုတွေကိုလှုပ်ဆောင်နေပြီဖြစ်ပါရယ်
တောင်ကိုရီးယားနိုင်ငံသားတွေအနေနဲ့ Samsung ကုမ္ပဏီကသစ်ထုတ်လိုက်တဲ့ Galaxy Note 7 smartphone အသုံးပြုတာတွေကိုရပ်တန့်ဖို့ Samsung ကုမ္ပဏီကစနေနေ့မှာအကြံပြုပြောကြားလိုက်ပါတယ် Galaxy Note 7 smartphone ရဲ့ battery မီးလောင်တာတွေဒါဇင်နဲ့ချီရှိခဲ့ပြီးတဲ့နောက်ကမ္ဘာတစ်ဝှမ်းမှာရောင်းချထားတဲ့အဲ့ဒီ smartphone တွေကိုဆက်မသုံးဘဲကုမ္ပဏီကိုပြန်အပ်ဖို့ပြောကြားလိုက်တာဖြစ်ပါတယ်တောင်ကိုရီးယားနိုင်ငံထဲမှာအသုံးပြုနေတဲ့သူတွေအနေနဲ့ကုမ္ပဏီကဖွင့်ထားတဲ့ site တွေမှာသွားပြီးယာယီသုံးဖို့အတွက်ဖုန်းတွေနဲ့လဲလှယ်ယူကြဖို့ Samsung ကုမ္ပဏီ internet စာမျက်နှာမှာဖော်ပြထားပါတယ်ဒါပေမဲ့ September 19ရက်နေ့ကစပြီးတောင်ကိုရီးယားနိုင်ငံမှာအဲ့ဒီ Galaxy Note 7 smartphone တွေကို battery အသစ်တွေလဲပေးသွားမှာဖြစ်တယ်လို့ Samsung ကုမ္ပဏီလဲပေးသွားဖို့ Samsung ကုမ္ပဏီကပြင်ဆင်နေပါတယ်ကျွန်တော်တို့ရဲ့ကုမ္ပဏီကုန်ပစ္စည်းတွေကိုတန်ဖိုးထားအသုံးပြုကြတဲ့သူတွေအားလုံးကိုထပ်ပြီးတော့ကျွန်တော်တို့အနေနဲ့အယူအသားဆုံးတောင်းပန်ချင်ပါတယ်လို့ Samsung ကုမ္ပဏီကသူတို့ရဲ့ကြေညာချက်မှာပြောထားပါတယ်အမေရိကန်ပြည်ထောင်စုလေကြောင်းထိန်းသိမ်းရေးဌာနကတော့လင်းစီးခီးတွေအနေနဲ့ Galaxy Note 7 smartphone တွေကိုလင်းခီးစဉ်အတွင်းမှာဖွင့်ပြီးအသုံးပြုတာတွေအားသွင်းတာတွေမလုပ်ကြဖို့အပြင်တစ်တာတဲမှာလည်းမထဲကြဘူးလေကြာသပတေးနေ့ကတတိပေးလိုက်ပါတယ်ဒါပြင်အမေရိကန်ပြည်တော်စုမှာတော့စားသုံးသူဘေးကင်းလုံခြုံရေးအဖွဲ့ကဒီ Galaxy Note 7 smartphone တွေကိုအသုံးမပြုကြဘူးမနေ့ကကြေညာချက်ထုတ်ပြန်ပြီးတော့ ပြောကြားလိုက်ပါတယ်ခင်ဗျာ။အမေရိကန်ပြည်ထောင်စုနယူးယောက်မြို့မှာကျင်းပနေတဲ့ US Open မြို့သားတဦးချင်းတင်းနစ်ပွဲမှာတော့ကမ္ဘာနံပါတ်1 Novak Djokovic နဲ့အဆင့်3 Stan Wawrinka တို့နောက်ဆုံးဖိုင်နယ်ကိုတက်ပြီးတော့ပိုလူကြမှာပါ။မနေ့တောက်ကြနေ့ကကစားတဲ့ Semi Final ပွဲမှာတော့ကမ္ဘာနံပါတ်1 Novak Djokovic ကပြင်သစ်နိုင်ငံက Gael Monfils ကို 6-3, 6-2, 3-6, 6-2 နဲ့အနိုင်ရသွားပြီးတော့ဒုတိယ semi final မှာတော့ Stan Wawrinka ကဂျပန်နိုင်ငံက Kenichi Kori ကို 6-6, 6-4, 6-6 နဲ့နိုင်သွားပါတယ်။ဒါကြောင့်သူတို့နှစ်ယောက်တနင်္ဂနွေနေ့မှာဗိုလ်လူကြမှာပါ။အမျိုးသမီးတူးချင်း final ကိုတော့ဒီကနေ့စနေနေ့မှာကစားမှာဖြစ်ပြီးတော့ Germany က Angelique Kerber နဲ့ Czech က Carolina Pliskova တို့ဗိုလ်လူကြမှာပါ။ England Premier League ဘောလုံးပွဲကိုအခုကစားနေတာမှာ Manchester City အသင်းက Manchester United အသင်းကိုနဂိုးဂိုးမရှိနဲ့နိုင်နေပါတယ်ပထမပိုင်းကစားတာ39မိနစ်ရှိပါပြီမန်ချက်စတာစတီအတွက်ဂိုးတွေကိုတော့ဒဘရိုင်းနာက15မိနစ်မှာပထမဂိုးသွင်းယူပြီးတော့အာအီဟာနာချိုက36မိနစ်မှာဒုတိယဂိုးသွင်းယူခဲ့တာဖြစ်ပါတယ်ခင်ဗျာ
ကိုရင်နိုင်တဲ့နန်းလောင်တို့ကသတင်းတွေကိုကြီးညာပေးခဲ့ကြတာပါအခုဆက်ပြီးတော့သတင်းဆောင်မတွေကိုတင်ဆက်ပေးသွားပါမယ်။အရင်ဆုံးတော့နိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ဒေါက်အောင်ဆန်းစုကြည်ရဲ့ပြည်ထောင်နိုင်ငံခီးစဉ်နောက်ဆုံးရအခြေအနေကိုကြည့်အောင်ပါ။နိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်နိုင်ငံသားရေးဝန်ကြီးဒေါက်အောင်ဆန်းစုကြည်ဟာသူ့ရဲ့ပြည်ထောင်နိုင်ငံခီးစဉ်အတွင်းမှာပြည်ထောင်ဝန်ကြီးချုပ်ပါဝင်အစိုးရအဖွဲ့တာဝန်ရှိသူတွေလွှတ်တော်ပါဝင်စစ်ဘက်ရေးရာအကြီးအကဲတွေနဲ့တွေ့ဆုံဖို့ရှိပါတယ်။ဒေါက်အောင်ဆန်းစုကြည်ဟာဒီကနေ့စနေနေ့မနက်ပိုင်းမှာပဲသူ့ရဲ့ပြည်ထောင်နိုင်ငံခီးစဉ်နဲ့အမေရိကန်ပြည်ထောင်စုခီးစဉ်ကိုစတင်လိုက်ပြီးဖြစ်ပါတယ်။ဒေါက်အောင်ဆန်းစုကြည်ရဲ့ခရီးစဉ်နောက်ဆုံးရအခြေအနေကိုဆက်သွယ်မေးမြန်းထားတဲ့မတ်ဆူမွန်ကတင်ဆက်ထားတာကိုနားဆင်ကြအောင်ပါရှင်
။နိုင်ငံတော်၏တိုင်ပင်ခံပုဂ္ဂိုလ်နိုင်ငံသားရေးဝန်ကြီးဒေါက်အောင်ဆန်းစုကြည်ဦးဆောင်တဲ့မြန်မာကိုယ်စားလှယ်အဖွဲ့ဟာဒီကနေ့စက်တင်ဘာလ10ရက်နေ့စနေနေ့မနက်ပိုင်း 9:40 မိနစ်မှာပဲဗြိတိန်နိုင်ငံနဲ့အမေရိကန်နိုင်ငံခရီးစဉ်တွေအတွက်ရန်ကုန်အပြည်ပြည်ဆိုင်ရာလေးစိတ်ကနေစတင်ထွက်ခွာသွားပြီးဖြစ်ပါတယ်။ဒေါက်အောင်ဆန်းစုကြည်ဟာသူ့ရဲ့ခရီးစဉ်အတွင်းပထမဆုံးဗြိတိန်နိုင်ငံကိုအရင်သွားရောက်မှာဖြစ်ပါတယ်။သူ့ရဲ့ဗြိတိန်နိုင်ငံခရီးစဉ်အတွင်းဗြိတိန်ဝန်ကြီးချုပ်ပါဝင်အစိုးရအဖွဲ့တာဝန်ရှိသူတွေလွှတ်တော်နဲ့စစ်ဘက်ဆိုင်ရာတာဝန်ရှိသူတွေနဲ့တွေ့ဆုံဖို့ရှိတယ်လို့နိုင်ငံတော်သမ္မတရုံးဒုတိယညွှန်ကြားရေးမှူးချုပ်ဦးစော်ထေးက VOA မြန်မာပိုင်းကိုပြောပါတယ်။လန်ဒန်ချိန်စနေညမှာတော့ဗြိတိန်နိုင်ငံလန်ဒန်မြို့တော်ကိုရောက်ရှိမှာဖြစ်ပြီးညအိပ်ရနာပါမယ်။တနင်္ဂနွေနေ့မှာတော့ဗြိတိန်နိုင်ငံဆိုင်ရာမြန်မာတန်ရုံးမှာဥရောပအရှေ့အလယ်ပိုင်းနဲ့အာဖရိကတိုက်ကနိုင်ငံတွေမှာတာဝန်ကျနေတဲ့မြန်မာအသံမကြီး12ဦးနဲ့တွေ့ဆုံပြီးအစိုးရသိရဲ့မူဝါဒရေးရာဆိုင်ရာတွေကိုရှင်းလင်းပြောပြမယ်လို့နိုင်ငံတော်သမ္မတရုံးဝန်ကြီးဌာနပြောခွင့်ရလဲဖြစ်တဲ့ဦးစော်ထေးကပြောပါတယ
်။ဒီလိုဒီစနေနေ့ရောက်မယ်သူတို့ကနေပြီးတော့သူတဲတဲ့ဟိုတယ်သွားမယ်ဒီညကဟိုဟိုတယ်မှာပဲတဲမှာပေါ့နော်နောက်တနင်္ဂနွေနေ့နေ့ပြန်ကကျွန်တော်တို့စံယုံသွားမယ်စံယုံကကျွန်တော်တို့ဥရောပရဲ့အရှိလေပိုင်းရဲ့နောက်အာဖရိကမှာရှိတဲ့မြန်မာတမန်ကြီးအားလုံးပေါင်း12ယောက်နဲ့အမှတွေ့မယ်ပေါ့နော်အမှတွေ့ပြီးတော့သူရဲ့မူဝါဒကိုရှင်းလင်းပြောတာတောင်းမယ်
ဒေါအောင်ဆန်းစုကြည်တနင်္လာနေ့အင်္ဂါနေ့မှာဗြိတိန်နိုင်ငံမှာလှုပ်ဆောင်မဲ့အစီအစဉ်တွေနဲ့ပတ်သက်ပြီးဥဇော်ထေးကအခုလိုပြောပါတယ
်။လွတ်တော်ပိုင်းရဲ့အစိုးရပိုင်းရဲ့ဝန်ကြီးချုပ်ရဲ့အဲ့လိုပါပါတယ်။ဒါတစ်ဖက်ပေါ့နော်။အဲ့ဒီဖက်မှာအဲ့ဒီ Royal College of Defence Staff အဲ့အဲ့ပါမယ်။ College of Defence Staff ပေါ့နော်။အဲ့ဒီကာဝေးတပ်တော်ပေါ့အဲ့ဒီကိုတွားမယ်။ပြင်ညာပြင်ညာနေတဲ့ကျောင်းသားတွေနဲ့တွေ့မယ်။အဲ့ဒီထဲမှာလေ့လာမယ်။ပြီးရတဲ့နိုင်ငံသားရေးဝန်ကြီးနေလာတကယ်ကနေလာစားမယ်ပြီးရင်ကျွန်တော်တို့ဗြိတိန်ဝန်ကြီးချုပ်ဟောင်းဒေးဗစ်ကမ်ရွန်နဲ့တွေ့မယ်နောက်အင်္ဂါနေ့ပေါ့နော်အင်္ဂါနေ့မှာဝန်ကြီးချုပ်နဲ့တွေ့မယ်အဲအင်္ဂါနေ့မှာပဲဗြိတိန်ဆိုတာတာဝန်ရှိသူတွေနဲ့တွေ့မယ်အဲအနေကြီးတော့ကျွန်တော်တို့ဝါရှင်တန်ကိုထွက်ပါမယ်ဟော
ဗြိတိန်နိုင်ငံခီးစဉ်တွေ့နှစ်နိုင်ငံခေါင်းဆောင်တွေကြားဆွေးနွေးမဲ့အကြောင်းအရာတွေနဲ့ပတ်သက်လို့ဥစော်ထေးက
ကျွန်တော်တို့နိုင်ငံကြားပူးပေါင်းဆောင်ရည်နောက်ကျွန်တော်တို့နိုင်ငံဆောင်ရည်နေတဲ့အမျိုးသားပြည်နယ်ပြည်နယ်ရေးငင်းကြေးဒီမိုကရေစီကူပြောင်းရေးနောက်ပုံမျိုးထွက်တဲ့ပြည်ပန်းစီတွေမှာဒီနိုင်ငံကပါဝင်ပြည်ဆောင်ရည်နဲ့ပတ်မှုပြည်နယ်မှာအကြောင်းအရာတွေနောက်နိုင်ငံဆက်ဆံရေးမြင့်တယ်မှုအကြောင်းအရာတွေဒါတွေကတော့ဟိုများသောအဖြစ်ဆွေးနွေးပါဆက်ပါတယ်ဟော
အခုလို NND အစိုးရတက်လက်ထက်နိုင်ငံတော်အကြီးအကဲတဦးအနေနဲ့ဒေါက်ဆန်းစုကြည်ရောက်ရှိလာမဲ့အပေါ်မှာဗြိတိန်နိုင်ငံရောက်ဒီမိုကရေစီအင်အားစုတွေဘက်ကဒီခီးစဉ်ပေါ်များစွာမျှော်လင့်ချက်ရှိပါတယ်။ဒေါက်ဆန်းစုကြည်ရဲ့ဗြိတိန်နိုင်ငံခီးစဉ်တွင်ဗြိတိန်အစိုးရနဲ့ NND အစိုးရတက်တို့ကြားပို့ပြီးတော့မှခိုင်းမာတဲ့နှစ်နိုင်ငံဆက်ဆံရေးတွေတည်ဆောက်နိုင်မယ်လို့လည်းနှစ်နိုင်ငံအရေးလေ့လာသူတွေကသုံးသပ်ပါတယ်။ဗြိတိန်နိုင်ငံကမြန်မာဒီမိုကရေစီရေးလှုပ်ရှားသူဒေါက်တာဝင်းနိုင်က
တိုင်းပြည်တက်တော်အင်မတန်အရေးကြီးတဲ့ဆုမဲ့ချက်တွေအင်မတန်အရေးကြီးတဲ့ကျူးပြူမဲ့ เนาะไดมินเนลမျိုးတွေကြိုးပြမဲ့ဒီလုပ်ငန်းတွေလုပ်သွားနိုင်မယ်လို့ကျွန်တော်ယူဆပါတယ်ဘာလို့ဆိုတော့ကျွန်တော်ကတော့မြန်မာနိုင်ငံဆိုအနေနဲ့အဲဒီခေါင်းဆောင်ဒေါက်တာဆန်းစုကြည်လာတဲ့ခီးစဉ်အမှန်တန်ကျူးရှိမဲ့လုပ်ငန်းလို့ကျွန်တော်ယူဆပါတယ်ယုံကြည်ပါတယ
်ဗီဒီနိုင်ငံကိုရောက်ရှိလာတဲ့ဒေါက်တာဆန်းစုကြည်နဲ့ဗီဒီနိုင်ငံရောက်မြန်မာနိုင်ငံသားတွေတီးတန့်တွေ့ဆုံမှုအစီအစဉ်တော့မရှိသေးဘူးလို့လည်းသိရပါတယ်ဗီဒီနိုင်ငံကနေအမေရိကန်ပြည်ထောင်စုကိုခီးဆက်မဲ့ဒေါက်တာဆန်းစုကြည်ဟာစက်တင်ဘာလ14ရက်နေ့မှာတော့အမေရိကန်သမ္မတဘရက်အိုဘားမားနဲ့အင်ဖြူရောမှာတွေ့ဆုံမှုရှိပြီးဒုသမ္မတဂျိုးဘိုင်ဒန်နဲ့လည်းတခြားတွေ့ဆုံမှုရှိပါတယ်အဲ့ဒီနောက်မှာတော့နိုင်ငံသားရေးဝန်ကြီးဂျွန်ကယ်ရီနဲ့လည်းဒေါက်တာဆန်းစုကြည်တွေ့ဆုံမှာဖြစ်ပါတယ်စက်တင်ဘာလ15ရက်နေ့မှာတော့ဒေါက်တာဆန်းစုကြည်ဟာအမေရိကန်လွှတ်တော်ကိုတွားရောက်ပြီးအောက်လွှတ်တော်လူနည်းစုဒီမိုကရက်တစ်ခေါင်းဆောင်နမ်စီပလိုစီအထက်လွှတ်တော်လူများစု Republican Party ခေါင်းဆောင်မစ်မက်ခရွန်နဲ့အပါအဝင်အခြားထင်ရှားတဲ့မြန်မာရေးစိတ်ဝင်စားတဲ့လွှတ်တော်အမတ်အများပြားနဲ့လည်းတွေ့ဆုံဆွေးနွေးဖို့ရှိပါတယ်အဲ့ဒီနောက်မှာတော့အမေရိကန် ASEAN စီးပွားရေးကောင်စီရဲ့ညစာစာပွဲစခန်းနာကိုဒေါက်တာဆန်းစုကြည်တက်ရောက်မှာပါဒါအပြင် Washington DC မှာရှိတဲ့ Theodore Roosevelt အထက်တန်းကျောင်းကိုတွားရောက်ကြည့်ရှုပြီးမိကွန်းပြောကြားဖို့ရှိပါတယ်သူရဲ့ Washington ခီးစဉ်အတွင်း American ကာကွယ်ရေးဝန်ကြီး Ash Carter နဲ့တွေ့ဆုံမယ်ဆိုတဲ့သတင်းတွေထွက်နေပေမဲ့အတည်ပြုလို့မရသေးပါဘူး September 19ရက်နေ့မှာတော့ New York ကုလသမဂ္ဂဌာနချုပ်မှကျင်းပမယ်ဒုက္ခသည်နဲ့ရွှေပြောင်းအခြေချနေထိုင်သူများဆိုင်ရာကုလသမဂ္ဂဆွေးနွေးပွဲကိုဒေါက်တာဆန်းစုကြည်တက်ရောက်ပြီးမိကွန်းပြောကြားမှာဖြစ်ပါတယ်ဒါအပြင် September 21ရက်နေ့မှာတော့နှစ်ပေါင်း60နီးပါးအတွင်းပထမဆုံးအကြိမ်မြန်မာရသအစိုးရခေါင်းဆောင်တူဦးအနေနဲ့ဒေါက်တာဆန်းစုကြည်ဟာ82ကြိမ်မြောက်ကုလသမဂ္ဂအထွေထွေညီလာခံမှာမိကွန်းပြောကြားမှာဖြစ်ပြီးစက်တင်ဘာလ26ရက်နေ့မှာတော့မြန်မာနိုင်ငံကိုပြန်လည်ရောက်ရှိလာမှာဖြစ်ပါတယ်ရှင်
နိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ဒေါက်ဆန်းစုကြည်နဲ့အမေရိကန်သမ္မတဘရက်အိုဘားမားတို့ရှေ့သတင်းပတ်သမ္မတအိမ်ပြူတော်မှာတွေ့ဆုံတဲ့အခါမြန်မာနိုင်ငံဘော်ဆက်ပြီးချမှတ်ထားတဲ့ဒဏ်ခတ်အရေးယူမှုတွေကဘာတွေကိုထပ်ပြီးရှော့ပေါ်ပေးမယ်ဆိုတာဆွေးနွေးကြဖို့ရှိပါတယ်မြန်မာနိုင်ငံဘော်နိုင်ငံတကာရဲ့ဒဏ်ခတ်အရေးယူမှုတွေကိုအခုချိန်မှာဆက်ပြီးထားသင့်မသင့်ဘယ်လိုရည်ရည်မှုတွေကိုဆက်ထားသင့်ပြီးဘာတွေကိုတော့ရှော့ပေါ်ရုပ်သိမ်းသင့်နေဆိုတာအခုလာမယ့်စနေညတရားရီလိုင်းအစီအစဉ်မှာဆွေးနွေးကြရအောင်ပါဒီစီစဉ်မှာပါဝင်ဆွေးနွေးခြင်းနဲ့ဆိုရင်ဆက်သွယ်ရမယ့်ဖုန်းနံပါတ်ကိုစနေညမီပို့ထားပေးပါကိုယ့်ရဲ့မြင်သဘောထားကိုစာသားနဲ့ဖြစ်ဖြစ်အသံဖိုင်နဲ့ဖြစ်ဖြစ်ပို့ထားလို့လည်းရပါတယ် VO ရဲ့ဖုန်းနံပါတ်က1-239-3155 လေးအီးမေးလ်လိပ်စာက burmese@voanews.com ဖြစ်ပါတယ်ပါဝင်ဆွေးနွေးကြဖို့တော်ရရှင်တွေအားလုံးကိုဖိတ်ခေါ်ပါတယ်ညာ
တော်တာရှင်တွေအနေနဲ့ဒီနေ့ည9နာရီအစီအစဉ်မတိုင်မီအချိန်မီဆက်သွယ်ပြီးတော့ပါဝင်ဆွေးနွေးမေးမြန်းလာကြဖို့ကိုထပ်မံဖိတ်ခေါ်လိုက်ပါရရှင်။ VOA ကနေစနေနေ့ညနေခင်းအစီအစဉ်တွေကို9နာရီဆက်ပြီးထုတ်လွှင့်ပေးနေပါရရှင်။အခုတခါလက်နက်ကိုင်အဖွဲ့အားလုံး NCA စာချုပ်မှာလက်မှတ်ထိုးနိုင်ရေးအကြောင်းကြည့်အောင်ပါ။တနိုင်ငံလုံးအပြည့်ရစာချုပ် NCA ကိုကြံလက်နက်ကိုင်အဖွဲ့အားလုံးလက်မှတ်ရေးထိုးနိုင်ဖို့ဆိုရင်တက်မတော်သဘောထားကအခုထပ်ပို့ပြီးပြော်ပြောင်းဖို့လိုတယ်လို့ UNFC လို့ခေါ်တယ်။ညညတော့တိုင်းရင်းသားများဖက်ဒရယ်ကောင်စီကပြောကြားလိုက်ပါတယ် NCA စာချုပ်ကိုလက်မှတ်ရေးထိုးမှသာအမျိုးသားအစ်စ်နိုင်ငံရေးဆွေးနွေးပွဲကိုတက်ရောက်ခွင့်ရမှာဖြစ်တယ်လို့21ရာစုပင်လုံညီလာခံကာလအတွင်းညီလာခံပူးတွဲကျင်းပရေးကော်မတီတာဝန်ရှိသူတွေကပြောကြားခဲ့တဲ့အပေါ်ခုလိုတုတ်ပြတ်လိုက်တာလည်းဖြစ်ပါတယ်ကိုညံဝင်းအောင်ကဆက်ပြီးလင်းဆက်ထားတာကိုနားဆင်ပါရှင်
တိုင်းဒေသလက်နက်ကိုင်အဖွဲ့တွေအနေနဲ့တနိုင်ငံလုံးအပြည့်အဝ NCA စာချုပ်ကိုလက်မှတ်ရေးထိုးမှသာအမျိုးသားအဆင့်နိုင်ငံရေးဆွေးနွေးပွဲကိုတက်ရောက်ခွင့်ရမှာဖြစ်တယ်လို့21ရာစုပင်လုံညီလာခံတတိယနေ့အပြီးသတင်းစာရှင်းလင်းပွဲမှာပင်လုံညီလာခံပူးတွဲကျင်းပရေးကော်မတီဝင်ဒုတိယဗိုလ်ချုပ်ကြီးဟောင်းခင်စောဦးကသတင်းတောက်တွေရဲ့အမေးကိုပြောကြားခဲ့တာဖြစ်ပါတယ်မြန်မာတက်မတော်ဘက်ကဦးသိန်းစိန်အစိုးရလက်ထက်ချုပ်ဆိုခဲ့တဲ့ NCA စာချုပ်ကိုအသေးဆွဲကင်ထားပြီးပြုတာပြင်တာမရှိတာကြောင့်သူတို့တိုင်းသားလက်နက်ကိုင်တွေအနေနဲ့ NCA စာချုပ်လက်မှတ်ရေးထိုးရေးကိစ္စမှာအခက်အခဲဖြစ်နေကြောင်းUNFC တပ်ပေါင်းစုရဲ့ပြောခွင့်ရသူလည်းဖြစ် UNFC တွဲဖက်အတွင်းမှလည်းဖြစ်တဲ့ဦးထွန်းစောကပြောပါလေ
အဲ့ဒီ NCA ဆိုတာကြီးကကျွန်တော်တို့အတူတူကပြုစုခဲ့ကြတဲ့စာချုပ်ကြီးဖြစ်တယ်လေ NCA နဲ့ပတ်သက်ပြီးတော့မှကျွန်တော်တို့ကအမြင်တွေနဲ့သဘောထားတွေကိုအခုလက်ရှိရွေးလျားလာတဲ့ကာလမှာကျွန်တော်တို့ထပ်တင်ပြတယ်အဆိုပြုချက်ဖြစ်ချက်ဆိုတာကနီးနာပေးတာဖြစ်တယ်ဒီနီးနာနဲ့ဆိုလို့ရှိရင်ဒီ NCA အဆင့်ကိုကျွန်တော်တို့ကျော်လို့ရတယ်တစ်ဖက်ကတော့တုံ့ပြန်တာပေါ့ဗျာNCA ဆိုတာကြီးကအလုံးပောင်ဝင်မှုမရှိလို့လက်မမထိုးခဲ့ရတာဖြစ်တယ်။ဆိုတော့ဟုတ်ပြီအလုံးပောင်ဝင်မှုကိုလက်ခံသလားဆိုပြန်တော့လေအလုံးပောင်ဝင်မှုကိုအခုတည်းကလက်မခံသေးဘူး။ဒီကိစ္စတွေကိုနီးလက်ချအားမယ်။နီးလက်ချလို့ရတယ်ဆိုလို့ရှိရင်အဖြေရှိမယ်။အဖြေရှိတယ်အဖြေရတယ်ဆိုလို့ရှိရင်ကျွန်တော်တို့ရှေ့ဆက်သွားနိုင်မယ်။အစိုးရဘက်ကကြားတဲ့အခါကျတော့အလုံးကိုအရာရာတိုင်းကိုနှိမ့်နိုင်လို့ရတယ်ဆိုတဲ့သဘောထားရှိတယ်။ဒါပေမဲ့တက်မတော်ဘက်ကကြားတော့နှိမ့်နိုင်လို့မရဘူး။ဘာဖြစ်လဲဆိုတော့ NCA ပေါ်မှာသူကအဲ့ဒီထုတ်ပြန်ပြီးမှရက်တည်နေတယ်ပေါ့လေနော
် NCA ကိုလက်မှတ်ရေးထိုးဖို့ဆိုရင်အချက်၈ချက်သဘောတူရမယ်လို့ UNFC တပ်ပေါင်းစုကအစိုးရကိုတင်ပြအကြံပြုထားပါတယ်။အဲ့ဒီထဲမှာစီးရေးဆိုင်ရာ၄ချက်၊နိုင်ငံရေးဆိုင်ရာ၃ချက်နဲ့တိုင်းဒေသနယ်မြေအတွင်းလုပ်ပိုင်ခွင့်ဆိုင်ရာ၁ချက်စုစုပေါင်း၈ချက်ပါဝင်တာဖြစ်ပါတယ်။နိုင်ငံရေးတောင်းဆိုချက်ထဲမှာဖက်ဒရယ်ပြည်ထောင်စုတည်ထောင်မယ်ဆိုတဲ့အာမခံချက်အပါအဝင်21ရာစုပင်လုံညီလာခံကနေထွက်ပေါ်လာတဲ့အချက်တွေကိုအခြေခံပြီးဖွဲ့စည်းပုံပြင်ဆင်ရေးဆွဲရေးတွေပါဝင်ပါတယ်။အပြည့်အဝစာချုပ်ကိုလက်မှတ်မထိုးခင်မှာတမရော်ဘက်ကရောတိုင်းသားလက်နက်ကင်ဒီဘက်ကပါယာယီအပြစ်ခတ်ရစဲကြောင်းနှစ်ဖက်စလုံးကကြေညာဖို့ UNFC ဘက်ကတောင်းဆိုခဲ့ပေမဲ့မြန်မာတမရော်ဘက်ကတော့လက်မခံခဲ့ဘူးလို့ UNFC ဦးထွန်းစောကရှင်းပြပါတယ
်။ဒါကဒီမျိုးဝင်အနေနဲ့အဲ့ဒီတရားဝင်တုံ့ပြန်တာရှိပါတယ်။စနိုင်ငံလုံးပြစ်ခတ်ရစဲကြောင်းကိုတမရော်ဘက်ကကြေညာဖို့ဆိုတာရခိုင် NCA စာချုပ်ကိုသဘောတူလက်မှတ်ရေးထုံးကတော့လည်းပဲအဲ့လိုမျိုးလုပ်ခဲ့တာမရှိဘူးပေါ့နော်။ရှိတဲ့အတွက်အခုလက်မှတ်မထိုးရသေးတဲ့အဖွဲ့တွေနဲ့လည်းပဲအဲ့လိုလုပ်ဖို့ဆိုတဲ့သဘောထားကတော့ယူရိုဘက်မှာတော့မရှိသေးဘူးဆိုတဲ့သဘောထားမျိုးတုံ့ပြန်ထားပါတယ်။ဒါကတော့ကျွန်တော်တို့ဆက်ညှိရမယ့်သဘောတော့ရှိပါတယ်။တနိုင်ငံလုံးအပြစ်ခတ်ရေးစည်းရုံးကိုတက်မတော်ဘက်ကကြီးညာဖို့လိုတယ်။ကြီးညာတဲ့အခါမှာကျွန်တော်တို့ကလည်းပဲကာယကရင်ဖွဲ့စည်းတဲ့အနေနဲ့ကြီးညာပေးမယ်။ဆိုရင်တော့အချိန်ကာလတစ်ခုသတ်မှတ်ပြီးတော့ကြိုင်တဲ့ကြီးညာအဲ့ဒါလေးဖြစ်တယ်။နိုင်ငံရေးဆွေးနွေးပွဲတွေကလည်းကောင်းကောင်းမွန်မွန်လုပ်နိုင်ဖို့ဆိုလို့ရှိရင်ဒီပြည်ထိုးစစ်တွေမရှိဖို့လိုတယ်
။ဦးသိန်းစိန်အစိုးရလက်ထက် NCA စာချုပ်ကိုလက်နက်ကန်၈ဖွဲ့သာလက်မှတ်ထိုးခဲ့ပြီးကြံ၉ဖွဲ့ကတော့လက်နက်ကန်အဖွဲ့တွေအားလုံးပါဝင်ခွင့်မရတာကြောင့်ဆိုတဲ့အကြောင်းပြချက်နဲ့လက်မှတ်မထိုးခဲ့ကြတာပါ။အခုထိလည်းမြောက်ပိုင်းမဟာမိတ်၃ဖွဲ့ဖြစ်တဲ့တအောင်းပလောင်၉ခန်းနဲ့ရခိုင်တပ်မတော်အဖွဲ့တွေအနေနဲ့လက်နက်ကန်လမ်းစဉ်ကိုစွန့်ပမယ်ဆိုတဲ့အာမခံချက်ပေးမှသာငញ្ញံရေးဖြစ်စဉ်မှာပါဝင်ခွင့်ရမယ်ဆိုပြီးတမတော်ဘက်ကကန့်သတ်ထားပါတယ်။ဒါဟာအလုံးမဖြစ်တဲ့နီလန်းဟောင်းသာဖြစ်တယ်လို့ဦးထွန်းစောကဝေဖန်လိုက်ပါတယ
်။နီလန်းဟောင်းဆိုတာကလက်နက်ကလမ်းစဉ်ကိုစွန့်လွှတ်ဖို့အတွက်ဗိုလ်ချုပ်ကြီးနေဝင်စကြရနေတုံးခဲ့တဲ့နီးနာပါပဲ။အဲဒီတော့ကလည်းအလုံးမဖြစ်ခဲ့ဘူး။အလုံးမဖြစ်ခဲ့တဲ့နီးနာကိုအခုပြန်တုံးတယ်ဆိုတော့ကျွန်တော်အထက်ပြီးအလုံးဖြစ်မယ်လို့မမြင်ပါဘူး။အဲဒီတုံးဖွဲ့ကမှကွက်ပြီးမှလည်းလက်နက်ကလမ်းစဉ်ကိုစွန့်ရမယ်ဆိုပြီးတော့မှအနီလဟောင်းကိုကျင့်သုံးမှုကတော့အလုပ်ဖြစ်မဲ့လက္ခဏာမဆောင်ဘူးလို့ကျွန်တော်မြင်ပါတယ်။အလုပ်မဖြစ်လို့လည်းဒီအနေထားရောက်နေတာပေါ့လေနော်။အဲဒါကြောင့်အလုံးတန်းတူရည်သူရှိရှိနဲ့ကုန်နေကရှိရှိနော်။အဲ့လိုလုပ်ဖို့တော့လိုပါတယ်
။ဩဂုတ်လအကုန်စက်တင်ဘာလအစမှာ21ရာစုပင်လုံညီလာခံကိုနေပြည်တော်မှာ၄ရက်ကြာကျင်းပခဲ့ပြီးနိုင်ငံရေးမူပေါင်းကိုလာမယ့်တစ်လလောက်အတွင်းအပြီးရေးဆွဲနိုင်ဖို့အစိုးရဘက်ကကြိုးပမ်းနေပါတယ်။အဲ့ဒီလိုမူပေါင်းရေးဆွဲပြီးရင်တော့အမျိုးသားအဆင့်နိုင်ငံရေးဆွေးနွေးပွဲကိုတိုင်းနယ်ပြည်နယ်အလိုက်မြို့နယ်တွေမှာကျင်းပသွားမှာဖြစ်ပြီးနောက်ထပ်6လလောက်အကြာမှာ21ရာစုပင်လုံညီလာခံကိုဒုတိယအကြိမ်ထပ်မံကျင်းပမှာဖြစ်ပါတယ်ခင်ဗျာ
။ကိုညံဝင်းအောင်ပြောပြခဲ့ရဖြစ်ပါတယ်။အခုတစ်ခါမှာတော့မြန်မာနိုင်ငံရဲ့ရေအောက်တယံဇာတာစိုးရင်ပွဲအခြေအနေအကြောင်းပြောပြပါမယ်။ငားနဲ့ရေတွက်တရိတ်ဆန်တွေဖမ်းဆီးမှုကိုစနစ်တကျထိန်းချုပ်မှုမလုပ်ရင်ငားပြုံးတိမှုတွေဆိုးဆိုးရွားရွားဖြစ်လာနိုင်တာမို့မြန်မာနိုင်ငံအနေနဲ့လည်းတဘာဝကပေးထားတဲ့ဒီငားတယံဇာတာတွေယွန်နေလာတာကိုထိန်းသိမ်းဖို့လိုအပ်နေပြီလို့မြန်မာနိုင်ငံငားလုပ်ငန်းအဖွဲ့ကပြောပါတယ်။မြစ်မခသတင်းအေဂျင်စီကကိုကောင်းမြတ်ဖြူက VOA ကိုသတင်းပေးပို့ထားတာကိုနားဆင်ကြအောင်ပါရှင
်။ကမ္ဘာပေါ်မှာလူဦးရေတိုးပွားလာတဲ့အမျှလူတွေအတွက်လိုအပ်ချက်တွေတဖြည်းဖြည်းမြင့်မားလာခဲ့ပါတယ်။အဲ့ဒီလိုအပ်ချက်တွေထဲမှာလူတွေအတွက်အဓိကအခြေခံဖြစ်တဲ့စားဝတ်နေရေးဆိုတာကတော့အဓိကဖြစ်နေပါတယ်။စားဝတ်နေရေးတဲ့ကမှစားသုံးမှုလိုအပ်ချက်ကိုဖြည့်ရှင်းတဲ့အခါမှာတော့ကိုယ်ဘာသာကိုစိုက်ပျိုးမွေးမြူပြီးဖြည့်ရှင်းကြသလိုတဘာဝကပေးတဲ့တရားဇာတာတွေနဲ့လည်းဖြည့်ရှင်းကြရပါတယ်မြန်မာနိုင်ငံမှာလည်းလူဦးရေတဖြည်းဖြည်းတိုးပွားလာခဲ့သလိုဒီပပို့ကုန်တင်ပို့မှုတွေလည်းရှိလာတာကြောင့်တဘာဝကလက်ဆောင်ပေးထားတဲ့ငားတရားဇာတာတွေကိုထိမ့်သိမ်းဖန်ဆင်းမှုတွေအားနည်းလာခဲ့ပါတယ်အဲဒီလိုငားဖန်ဆင်းမှုတွေကြောင့်ရေအောက်တရားဇာတာတွေယော်နေလာတဲ့အတွက်ထိမ့်သိမ်းမှုတွေလိုအပ်နေပြီလို့မြန်မာနိုင်ငံငားလုံငန်းအဖွဲ့ချုပ်ရဲ့အတွင်းရေးမှူးဦးဝင်းကျိုင်ကအခုလိုပြောပါတယ
်ဒီတရားဇာတာထိမ့်သိမ်းရေးအပိုင်းမှာပင်လေငားတင်ရန်သာတာတို့ဒီကုံတွင်းအင်းအိုင်မြေချောင်းတွေရတင်ရန်သာတာတို့ကတော့တနေ့နဲ့တနေ့တနေ့တဲ့တနေ့ကျွန်တော်တို့ကဒါရော့ပါနေတဲ့သဘောရှိတယ်ဒီဟာကနိုင်ငံတကာမှာလည်းဒီလိုပဲဖန်စီရေးဆိုတာဘရောမှတိုးပြီးဖန်လို့မရတော့ဘူးသူ့အကန့်အသတ်နဲ့ပဲဖန်လို့ရတော့တယ်အဲ့တော့ limit နဲ့မဖန်တာနဲ့ကျွန်တော်တို့ကအလွန်ကြုံဖန်လိုက်တာနဲ့ဒီတင်ရန်သာတာချက်ချင်းကုံသွားပြီးတော့ဒါဟိုအလကားရနေတဲ့တင်ရန်သာတာကိုကျွန်တော်တို့ကဆုံးရှုံးအောင်လုပ်လိုက်တယ်လို့ဖြစ်တော့ဒါထိမ့်နေနေဖန
်မြန်မာနိုင်ငံရဲ့ငားတင်ရန်သာတာထိမ့်သိမ်းမှုအပိုင်းမှာတော့တားမြစ်ထားတဲ့ပစ္စည်းတွေနဲ့ငားဖန်တာထိတ်ထိတ်တိတ်ငါဖန်တာတွေကတော့အားနည်းနေတယ်လို့ရေလုံငန်းနဲ့တက်ဆိုင်တဲ့သူတွေကပြောဆိုနေကြပါတယ်။တန်တွဲမြို့နယ်ကနှစ်ပေါင်း20ကျော်ကြာငါဖန်လုပ်ငန်းလုပ်ကင်လာတဲ့ဦးကိုကြီးကတော့ငါတရံစာတာရှားပါလာတာနဲ့ပတ်သက်ပြီးအခုလိုပြောပါတယ
်။ငါရှားလာတာကုန်ခဲ့တဲ့လင်းထပိုင်းလောက်တော့ရှိသွားပြီပေါ့။အခုကျတော့အရင်တက်ပိုးပြီးတိတိကျကျရှားလာ
ငါချပါလာတာတော့ချာလူများလာလို့လည်းထင်တာပေါ့နော်။ညာတဲ့ကိစ္စကတော့ကိုကလည်းတိုက်တဲ့တွန်းကျင်ကျင်မသိဘူး။ပစ္စည်းတွေကလည်းအရင်တော့ချာတိုင်းနဲ့မတူဘူး။ဘူးပစ္စည်းတွေကပို့ပြီးတော့ဟိုနှိစနစ်ကောင်းတဲ့သဘောမျိုးရှိတော့အဲဒါတွေလည်းပါပါဖို့။အရင်တော့ကတော့သွားချာရင်အနေနဲ့အများအခုကမရတာများတယ
်။ဒါအပြင်ငါတင်စားတာရှားပါလာလို့စားဝတ်နေရခက်ခဲလာတဲ့အတွက်15နှစ်လောက်လောက်ကင်လာတဲ့ရေလုံသားဘွားကိုစုံပြီးကဲဒီမှာအဖြစ်ပြောင်းလဲလောက်ကင်နေတဲ့တန်တွဲမျိုးကကိုကျော်စောကလည်းငါရှာပါလာတဲ့အကြောင်းကိုအခုလိုပြောပါတယ်
။ငါဖြစ်တဲ့နေ့မှအားနဲ့ဖြစ်တယ်။မဖြစ်တဲ့နေ့ဆိုရင်ဘာလဲမရဘူး။ဘာလဲမရဆိုတော့ဟိုအိမ်မှာသုံးဖို့ဈေးတောင်မှမရနိုင်ဘူး။ပုံစံမျိုးလေးကျွန်တော်တို့ကဒီကားနီကားနာလေးမှာတော့ရှာဖွင့်နေရတာ။ငါသူတို့ကအနှစ်ကနေလာတာလေ။ဟိုသူမောကြီးတွေဆိုတော့လဲဆွဲ။နောက်ဆုံးဟိုဂျန်းနေပေါ့။သူတို့ရလဲဆွဲတာပဲ။ဒါပေမဲ့ဂျန်းနေကကားနာလေးမှာဆွဲတာ။အဲအဲ့အောက်ကနေသုံးမောတွေကဝင်ဆွဲဟိုဒီခါတည်းဆိုထိုင်းဘက်ကသုံးမောတွေခိုးဆွဲတယ်ပေါ့အဲဒါမျိုးတွေကြောက်လို့ပေါ့ဒီကိုကန်းနာမှာဆွဲနေရေမိုင်ငါးမိုင်အတွင်းမှာပေါ့ဆွဲနေတဲ့သုံးမောတွေကဒါကိုနိုင်ငံတည်ဝင်ခွင့်ပြုထားတဲ့ကောင်တွေအခုစတော့ကျွန်တော်ပြောသလိုပေါ့ဟိုခိုးဆွဲတယ်ဆိုတဲ့ကောင်တွေထိုင်းရကောင်တွေအဲ့ဒါဟိုအောက်ဆုံးမှာဟိုကဒီမြန်မာနဲ့ထိုင်းနဲ့ရေပိုင်နဲ့အဲ့ဂျားတွေတော့မှသူကဝင်ဆွဲတာအဲ့တော့ဟိုဒီကိုရီးယားဒီနီနာမှာလှုပ်ဆောင်နေတော့ဟိုကိုတော့ဘေးဥပါတော့မပေးပေါ်တော့ဒါပေမဲ့အဲ့တိုးတွေခိုးမိလာတဲ့ဟာတွေဒီသူကြီးကောင်းတော့သမောတွေဆွဲလာတော့တွေ့
ငါတင်းရဇာတရှာပါလာလို့ကိုကျော်စိုးလိုပဲတခြားလုပ်ငန်းပြောင်းလဲလုပ်ကိုင်းတဲ့သူတွေအများအပြားရှိနေတယ်လို့လည်းရေလုံသားတွေစီကသိရပါတယ်အဲ့လိုငါပုံလေးရှာပါလာတာကတော့ဖန်းတဲ့နေ့တွေအစင်းမြင်လာတာတရားမဝင်ငါဖန်းပိုက်တွေအသုံးပြုတာနဲ့တခြားကိစ္စတွေကြောင့်ဖြစ်တယ်လို့ရခိုင်ပြည်နယ်တောင်ပိုင်းကင်ရန်ဒေတာတငါလုပ်ငန်းလုပ်ကိုင်းတဲ့သူတွေကပြောဆိုနေကြပါတယ်ဒါကြောင့်ငါတရားစာတာတွေထိမ့်သိမှုအတွက်အားလုံးပူးပေါင်းဆောင်ရွက်ဖို့လိုတယ်လို့လေမြန်မာနိုင်ငံငါးလုပ်ငန်းအဖွဲ့ချုပ်ရဲ့အတွင်းရေးမှူးဦးဝင်းချိုင်ကအခုလိုပြောပါတယ
်အဲ့တော့အဲ့ဒီထိမ့်ဖမ်းရမယ့်ဘိုင်းမှာဒီတရားစာတာထိမ့်သိမ်းကာကွယ်ဆောင်ရွက်မှုကိုတာဝန်ရှိတဲ့အဖွဲ့အစည်းတွေကြတော့နံပါတ်1ကအစိုးရပေါ့ဗျာဒါအစိုးရဆိုတာတော့နိုင်ငံရဲ့အိစဝဝကိုတာဝန်ယူတော့ तू ကသူ့မှာတာဝန်ရှိတာပေါ့ तू ကဟာလာအစီအစဉ်ကောင်းကောင်းကြီးချမှတ်ပြီးတော့ तू ကဒီတရားစာတာကိုထိမ့်သိမ်းကာကွယ်ဆောင်ရွက်ပါနံပါတ်2ကအဲ့ဒီလုပ်ငန်းရှင်တွေလုပ်ငန်းရှင်တွေကလည်းဒီတရားစာတာထိမ့်သိမ်းမှုအပိုင်းထဲမှာစနေတရပူပေါင်းပါဝင်ဆောင်ရွက်ရမယ်။မှငါးဖမ်းတဲ့လုပ်ငန်းရှင်တွေပေါ့။ငါးဖမ်းတဲ့လုပ်ငန်းရှင်တွေလို့ကျွန်တော်ပြောရင်ပင်လယ်ထဲကိုထွက်ပြီးတော့ဆက်လေအကြီးတွေနဲ့ငါးဖမ်းတဲ့လူတွေရနေပြီးတော့အဲ့ဒီကမ်းကြီးမှာငါးဖမ်းကိရိယာတေးသေးလေးတွေနဲ့ဒီဖမ်းရတဲ့တန်ငါးတွေတွေထိအောင်တောင်းသိဖို့လိုတယ
်။ဒါကြောင့်ငါးတရားဇာတာတွေထိမ့်သိမ့်မှုအတွက်အစိုးရလုပ်ငန်းရှင်တဦးချင်းစီနဲ့အရက်ဖက်အဖွဲ့အစည်းတွေပူပေါင်းမှသာဒီငါးတရားဇာတာတွေကိုရေရှည်သုံးဆွဲနိုင်မှာဖြစ်တယ်လို့ရေလုပ်ငန်းကြွန့်ကျင်သူတွေကပြောဆိုနေကြပါတယ်။ကျွန်တော်ကောင်းမြတ်ပြောပါမြမခတဲ့အေဂျင်စီကနေ VOE ကိုပေးပို့လိုက်တာပ
ါ။ကိုကောင်းမြတ်ဖြူသတင်းပေးပို့ထားတာပါ။ VOE ကနေစနေနေ့ညနေခင်းအစီအစဉ်တွေမကြခင်မှာပြီးဆုံးတော့မှာပါ။အခုတော့နောက်ဆုံးရနိုင်ငံတကာသတင်းအချင်းချင်းကိုကိုရန်နိုင်ကကြီးညာပေးပါမယ်ရှင
်။စီးရီးယားနိုင်ငံမှာ၅နှစ်ကြာဖြစ်ပွားနေတဲ့စစ်ပွဲတွေကိုရပ်တန့်ပြီးနိုင်ငံတွင်းကအကြမ်းဖက်ဖွဲ့တွေကိုတိုက်နေတာမှာနိုင်ငံပူးပေါင်းဆောင်ရွက်မှုတွေလှုပ်သွားဖို့အတွက်ရှုပ်ထွေးပြီးရည်မှန်းချက်ကြီးလာတဲ့အစီအစဉ်တစ်ရက်ကိုအမေရိကန်နဲ့ရုရှားနိုင်ငံကစနေနေ့မနက်ကဂျနီဗာမြို့မှာခြေညာလိုက်ပါတယ်။မြောက်ကိုရီးယားနိုင်ငံရဲ့တောက်ကြာနေကနျူကလ িয়ার စမ်းသပ်မှုအတွက်အမေရိကန်သမ္မတဘရက်အိုဘားမားကပြစ်တင်ရှုတ်ချလိုက်ပြီးဒါဟာဒေသတွင်းလုံခြုံရေးကိုရောနိုင်ငံကငြိမ်းချမ်းရေးနဲ့တည်ငြိမ်ရေးကိုပါအကြီးအကျယ်ချိန်ချောက်တာလို့ပြောလိုက်ပါတယ်။နိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်နိုင်ငံသားရေးဝန်ကြီးဒေါက်တာဆန်းစုကြည်ဟာဗြိတိန်နဲ့အမေရိကန်နိုင်ငံခီးစဉ်တွေအတွက်ဒီကနေ့စတင်ထွက်ခွာသွားပါပြီ။ဒီကနေ့ညလန်ဒန်မြို့တော်ကိုရောက်မှာဖြစ်ပြီးညရေရနာပါမယ်။တနင်္ဂနွေနေ့မှာတော့ UK နိုင်ငံဆိုင်ရာမြန်မာတန်ရုံမှာဥရောပရှေ့အလယ်ပိုင်းနဲ့အာဖရိကတိုက်နိုင်ငံတွေမှာတာဝန်ကျနေတဲ့မြန်မာတန်အမတ်ကြီးတွေနဲ့တွေ့ဆုံမယ်လို့နိုင်ငံတော်သမ္မတရုံးဝန်ကြီးဌာနပြောခွင့်ရဦးစောထေးက VOA ကိုပြောပါတယ်။တင်လာနေ့မှာ UK နိုင်ငံသားရေးဝန်ကြီး Boris Johnson ဝန်ကြီးချုပ်ဟောင်း David Cameron တို့နဲ့တွေ့ဆုံဖို့ရှိပြီးအင်္ဂါနေ့မှာတော့ဗြိတိန်ဝန်ကြီးချုပ်ထရီဆာမေနဲ့တွေ့ဆုံမှာဖြစ်သလိုဗြိတိန်အစိုးရအဖွဲ့တာဝန်ရှိသူတွေနဲ့လည်းအဲ့ဒီတရက်ထဲမှာပဲတွေ့ဆုံသွားဖို့ရှိပါတယ်။အဲ့ဒီနောက်မှာတော့ဗြိတိန်ကနေအမေရိကန်ပြည်ထောင်စုကိုခီးဆက်မှာဖြစ်ပါတယ်ခင်ဗျာ
။သတင်းချင်းချုပ်ကိုကိုရန်နိုင်ကြီးညာပေးခဲ့တာပါ။ဒီညနေအတွက်အစီအစဉ်ထုတ်လို့ရမှုကမတ်ဆူမွန်အေးဖြစ်ပြီးအင်ဂျင်နီယာကတော့ Justin Waits ဖြစ်ပါတယ်။ကျွန်မကအီတန်စမာ VOA American အသံညဘက်မြန်မာဘာသာအစီအစဉ်ကိုမြန်မာစံတော်ချိန်ည9:00နာရီကနေ10:00နာရီထိလိုင်းနိုမီတာ24 25နဲ့51တို့ကနေတိုက်ရိုက်ထုတ်လွှင့်ပေးသွားအောင်ပါပါ။ VOA ကိုနားဆင်ကြတဲ့သောတာရှင်အားလုံးကိုအထူးပဲကျေးဇူးတင်ရှိပါတယ်။သောတာရှင်ပေါ့ကျမရှင်လန်းကြပါစေရှင်။
This program has come to you from the Voice of America, Washington.